မလေးရှားတက်ခံခေါင်းဆောင်အန်ဝါအီဘရာဟင်ပေါ်လင်းဒူဆက်ဆံနေဆိုတဲ့ဆွဆွဲချင်းနဲ့ပြည်တံချမှတ်ထားတာကိုမလေးရှားနိုင်ငံရဲ့အမြင့်ဆုံးတရားရုံးကတည်ပြုလိုက်ပါတယ်။နိုင်ငံရေးဘဝကိုဖြစ်စည်းဖို့ရည်ရွယ်တယ်လို့လူခွင့်ရေးအဖွဲ့ကမြင်နေကြတဲ့အမှုတွေနောက်ဆုံးအယူခံကိုတရားရုံးကျုပ်ကပယ်ချလိုက်တာပါ။အတက်ခံခေါင်းဆောင်ဟာ2008ခုနှစ်မှာတော့သူ့ရဲ့လက်ထောက်လူငယ်အမျိုးသားတူနဲ့လင်းဒူဆက်ဆံကြောင်ထောက်ထားပြီးအခိုင်အလုံတွေ့ရတယ်လို့ပြည်သူ့တရားရုံးတရားသူကြီးဖွဲ့တစ်ဖွဲ့ကဒီကနေ့ဆွေးနွေးချက်ချပြီးတဲ့နောက်မှာတော့အသက်68နှစ်အရွယ်အန်ဝါဟာပြုံးပြုံးရှင်ရှင်နဲ့ပဲမိသားစုကိုပွေ့ပက်နှုတ်ဆက်ခဲ့တာတွေ့ရပါတယ်။အလားဖျားသခင်ဟာတက်တည်ဖြစ်တဲ့သူ့အနေနဲ့လည်းနှုတ်ဆက်နေမှာမဟုတ်တယ်လို့အရှုံးပေးမှလည်းမဟုတ်ဘူးလို့တရားရုံးဆွေးနွေးချက်ပြီးမှပဲ Twitter Internet ဆက်မျက်နှာမှာအန်ဝါကပြောဆိုခဲ့တာပါ။ဒီမှုအတွက်အပြစ်ရှိကြောင်း2012ခုနှစ်ကဆုံးဖြတ်ထားခဲ့ပေမယ့်ပြည်ထောင်နှစ်မှာယူကန်တရားရုံးတစ်ခုကဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ပြီးထောင်ဒဏ်5နှစ်ချမှတ်ခဲ့တဲ့အတွက်လည်းအခြေတင်ဖြစ်စရာတွေပေါ်ပေါက်ခဲ့ရပါတယ်။ပြည်သူ့တရားရုံးကလည်းထောင်ဒဏ်5နှစ်စီရင်ချက်ကိုဒီကနေ့မှထပ်မံတည်ပြုလိုက်တာပါ။ဒုတိယဝန်ကြီးချုပ်ဟောင်းတူဦးလည်းဖြစ်အစိုးရရဲ့အကြီးမားဆုံးပြိုင်ဖက်တူဦးလည်းဖြစ်တဲ့သူ့တို့တရားရုံးဆုံးဖြတ်ချက်ကြောင့်နိုင်ငံရေးမှာပါဝင်ခွင့်တမ်းမြစ်ခံရမှာဖြစ်တဲ့အတွက်နိုင်ငံရေးပေါ်လည်းဆုံးသက်သွားနိုင်ပါတယ်။မလေးရှားနိုင်ငံကသုံးပါတီညွန်မောင်းဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်နေလေသူဟာ1958ခုနှစ်ကတည်းကတိုက်ပညာနာကိုချုပ်ကင်ထားတဲ့အာနာယဘာရီဆန်နေရှင်နယ်ညွန်မောင်းအစိုးရအတွက်နိုင်ငံရေးမှာအဓိကစိန်ခေါ်နေသူတူဦးလည်းဖြစ်ပါတယ်။